ကအနာသိမ့်ပြီးတဲ့နောက်80မြန်မာနိုင်ငံနဲ့ဆက်သွယ်လှုံ့ဆော်ရမယ့်ကိစ္စတွေအပေါ်တတိကြီးကြီးထားချက်တီလောက်ကင်သွားဖို့ရှိတယ်လို့ကမ္ဘာပံဥက္ကဋ္ဌဒေးဗစ်မာပတ်စ်ကကြေညာပွဲနေ့ကပြောပါတယ်။ဒါပေမဲ့လက်ရှိလှုပ်လှက်စစီမံကိန်းတွေကိုတော့အပြည့်တိုင်လှုံ့ဆော်သွားမယ်လို့သူကပြောပါတယ်။ကမ္ဘာပံအနေနဲ့မြန်မာနိုင်ငံနဲ့တဘာဝတန်ခွေပိုင်လိုင်းစီမံကိန်းအစ်တစ်တွေမရှိတော့သလိုလက်ရှိစီမံကိန်းတွေအတွက်ရှေ့ဆက်လှုံ့ဆော်ဖို့အစုရှယ်ယာရှင်တွေစီကညွှန်ကြားချက်ကိုစောင့်ဆိုင်းနေတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူလိုက်တာနဲ့ဒေါ်ဆန်းစုကြည်ကိုဖမ်းဆီးထိန်းသိမ်းလိုက်တဲ့အတွက်ရဲစစ်ဆန္ဒပြပွဲတွေပေါ်ပေါက်လာနေတဲ့အပေါ်မှာလည်းကမ္ဘာပံရဲ့ငွေကြေးတောင်းတင်းခိုင်မာတဲ့အစုရှယ်ယာရှင်တွေအပါအဝင်နောက်နိုင်ငံအစိုးရတွေကပြစ်တင်ဝေဖန်ပြောဆိုနေကြတာဖြစ်ပါတယ်။